လက်ဗနွန်နိုင်ငံခြေဆိုင်ဟက်စ်ဘူလာအဖွဲ့ကရော့ကက်ဒုံး100ယွန်းနဲ့အစ္စရေးဟိုင်ဖာမြို့နီးဝင်းကျင်အပါဝင်အတွင်းပိုင်းပိုချတဲ့နယ်မြေတွေကိုပါတိုးချက်ပြီးဒီကနေ့ပဲတက်ခတ်ခဲ့ပါတယ်။အစ္စရေးကလက်ဗနွန်ဘက်ခြမ်းကိုအချိန်ပေါင်းရန်နဲ့ချီတက်ခတ်ခဲ့ပြီးတဲ့နောက်လက်တုံပြန်တဲ့တက်ခတ်မှုတွေနဲ့အတူလက်နက်ချီသွင်းမှနေတဲ့နှစ်ဖက်ကြားစစ်ပွဲကြီးတစ်ခုအတွင်ဖြစ်လာနေတာပါ။အစ္စရေးနိုင်ငံမြောက်ပိုင်းကိုညဘက်ရော့ကက်တွေနဲ့ဒလစက်ပစ်ကတ်ခံခဲ့ရတာကြောင့်လေကြောင်းရန်ချက်ပြေးတဲ့နေနဲ့အတူလူပေါင်းထောင်နဲ့ချီပေးလို့ရတိရှောင်ခဲ့ကြရပါတယ်။ရော့ကက်ဒုံးတွေဟာအရသားတွေရှိတဲ့နေရာတွေကိုပစ်မှတ်ထားခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးအရင်ကစစ်ပတ်ပစ်မှတ်တွေကိုအဓိကထားခဲ့ရကပြောင်းလဲလာတဲ့တက်ခတ်မှုကြောင့်တင်းမာမှုတွေပုံမကြီးထွက်လာမဲ့အလားအလာတွေလည်းရှိနေပါတယ်။ဟိုင်ဖာမြို့အနီးကလူနေအဆောက်အဦးတစ်ခုကိုရော့ကက်ဒုံးထိမှန်မှုကြောင့်လူသုံးယောက်ဒဏ်ရာရပြီးအဆောက်အဦးနဲ့ကားတွေလည်းမိလောင်ခဲ့တာပါ။လက်နက်နိုင်ငံဘေရုတ်မြို့မှာအစ္စရေးရဲ့တောက်ချန်ကြီးကလေကြောင်းတက်ခတ်မှုကြောင့်ဟက်စ်ဘူလာထိတ်တန့်ကောင်းဆောင်တချို့အပြင်အမျိုးသမီးနဲ့ကလေးတွေပါဝင်လူ45ယောက်တိစုံးခဲ့ပြီးတဲ့နောက်အစ္စရေးကိုရော့ကက်ဒုံးတွေနဲ့တုံ့ပြန်တက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။